ဆီမဝဲနိုင်ငံဟာရရီမြို့တော်နဲ့နိုင်ငံတလွားတခြားမြို့အသီးသီးမှာဒီကနေ့စနေနေ့ကဆန္ဒပြသူတွေစုဝေးပြီးတော့သမ္မတရောဘတ်မူဂါဘီရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။မစ္စတာမူဂါဘီနိုင်ငံကို38နှစ်အုပ်ချုပ်လာတဲ့သမ္မတရာထူးကဆင်းပေးဖို့စစ်တပ်ရောသူ့ရဲ့ဇာနု PF ပါတီဝင်တွေကရောနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပါတောင်းဆိုနေတာကိုသူကညှင်းဆိုနေတာဖြစ်ပါတယ်။သမ္မတမူဂါဘီက1980မှာဇင်မာဝေနိုင်ငံဗြိတိရှ်လက်အကလွတ်မြောက်ပြီးတော့နိုင်ငံလွတ်လပ်ရေးဆရာကလေးကနိုင်ငံကိုအုပ်ချုပ်လာတဲ့တူရီသောသမ္မတဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့မှာပဲစစ်တပ်ကနိုင်ငံရေးအရေးကြီးတဲ့ဌာနတွေကိုထိန်းချုပ်လိုက်ပြီးတော့သမ္မတမူဂါဘီကိုတော့နေရင်ကျေချုပ်ချထားလိုက်တာပါ။စစ်တပ်အစိုးသမ္မတကိုထောက်ခံတဲ့တခိုးတွေဖြစ်ကြတဲ့ပါမခဂျော်နသန်မိုယိုပြည်ထရေးဝန်ကြီးအိဂနာတူယက်ချွန်ဘိုအစိုးရဝန်ကြီးဆာဗွားကက်ဆူကူဝဲဇာနု PF လူငယ်အဖွဲ့ချုပ်အတွင်းရေးမှူးကက်ဇန်နီချပါကာနဲ့တခြားအများပြားကိုလည်းထိန်းသိမ်းထားလိုက်ပါတယ်။အခုလိုမျိုးစစ်တပ်ထဲမှာဖမ်းခံထားရသူတွေဟာမစ္စတာမူဂါဘီကသူ့ရဲ့ဇနီးဖြစ်သူ Grace မူဂါဘီကိုဒုတိယသမ္မတနေရာခန့်ထားဖို့ထောက်ခံတဲ့ဇာနု PF ပါတီတွေကတချို့ဖြစ်တယ်လို့ဆိုပါတယ်။မစ္စတာမူဂါဘီကသူနဲ့နှစ်ရှည်လာများလက်တွဲလာခဲ့တဲ့ဒုသမ္မတအမဆန်မနကာဝါကိုဒီ15ရက်နေ့ကပဲရာထူးကနေပြီးတော့ဖယ်ရှားလိုက်တာဖြစ်ပါတယ်။သမ္မတမူဂါဘီဟာနေအကျေချုပ်ချခံရပြီးတဲ့နောက်မှာပထမဦးဆုံးအကြိမ်ဖြစ်နေတောက်ကြနေကပဲလူမြင်ကွင်းကိုထွက်လာပြီးတော့ဘွဲနှင်းသဘင်အခမ်းအနားတစ်ခုကိုလည်းတက်ရောက်ခဲ့ပါတယ်။အပြာနဲ့အဝါရောင်ဘွဲဝတ်စုံဝတ်ဆင်ထားတဲ့မစ္စတာမူဂါဘီကကျောင်းသားတထောင်ကျော်တက်ရောက်ခဲ့တဲ့ဘွဲနှင်းသဘင်ကိုနာယကလုပ်ပြီးတော့ကျင်းပပေးခဲ့တာပါ။သူတို့ကြည့်ရတာနွမ်းနယ်နေပုံရပြီးတော့တစ်ချက်တစ်ချက်ငိုက်သွားတာလည်းတွေ့ရပါတယ်။နိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူဘာမှပြောမသွားခဲ့ပါဘူးရှင်။